တရားလွတ်တော်ကျောင်းရဲ့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးဖြစ်ထက်လွတ်တော်ကအတည်ပြုပြီးသားတရားသူကြီးကက်တဂျီဘရောင်းဂျက်ဆန်ဟာတရားလွတ်တော်ကျောင်းတရားသူကြီးဖြစ်တရားဝင်ဖြစ်လာတော့မှာပါကျားသာပလေးနေ့နေ့လယ်မှာတရားလွတ်တော်ကျောင်းရဲ့116ရောက်ပြောင်းတရားသူကြီးဖြစ်ကျန်းသစ္စာကျိတ်ဆိုပါဖြစ်ပါတယ်ဂျက်ဆန်ဟာ2013ခုနှစ်ဖက်ဒရယ်တရားသူကြီးဖြစ်လာခဲ့ပြီးသူနဲ့ပါဆိုလို့ရှိရင်တရားလွတ်တော်မှာအမျိုးသမီးတရားသူကြီး4ယောက်ရှိလာတော့မှာဖြစ်ပါတယ်ဂျက်ဆန်အနားယူတော့မဲ့ဘရိုင်ယာနေရာမှာတရားသူကြီးဖြစ်လာတာဖြစ်ပါလေဘရိုင်ယာဟာကြာတာပရင်းနဲ့မုန်းတဲ့ချိန်မှာသူတာဝန်ကအနားယူမှာဖြစ်ပါတယ်လို့တပ္ပရဂျိုးဘိုင်ဒန်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်သူဟာတရားလွတ်တော်ချုပ်မှာ28နှစ်ကြာတာဝန်ယူခဲ့ပါတယ်သူဟာပုံမှန်တရားလွတ်တော်တရားသူကြီးတွေနားလေရှိတာတဲ့ဆော့ပြီးအနားယူခဲ့တာပါအမေရိကန်တရားလွတ်တော်ချုပ်မှာတရားသူကြီး9ယောက်ရှိပြီးအနားယူတဲ့တရားသူကြီးနေရာမှာအစားထိုးမဲ့တရားသူကြီးအမည်ကိုတပ္ပရကဆိုတင်သွင်းရပါတယ်အထက်လွတ်တော်ကမဲပေးဆုံးဖြတ်တာပါများသောအားဖြင့်တော့ပါတီလိုင်းအရရွေးချယ်ကြလာများပါတယ်။တပ္ပရထရမ့်လက်ထက်မှာတရားသူကြီး3ယောက်ကိုဒီပြုနိုင်ခဲ့တဲ့အတွက်တရားလွတ်တော်မှာတမျိုးချဆင်လာဝါဒီလို့နားလည်ကြတဲ့ Conservative Party အယူဆပဲ့ရင်းတဲ့တရားသူကြီးတွေကအများစုဖြစ်နေပါတယ်။